တာရှင်များရှင်တောင်သူတွေနှစ်စဉ်ဆက်တိုက်ကြုံတွေ့နေရတဲ့ခရီးပြဿနာကြောင့်အပြေရှားနိုင်ဖို့ဆွေးနွေးတင်ပြသွားပါမယ်လေသမားတွေဆင်းရဲရတဲ့အကြောင်းတွေမှာရာသီဥတုတန်ပိုးမွားကြရောက်မှုနဲ့စပါးစေးကြဆင်းမှုရဲ့ဆိုပြီးအဓိကသုံးချက်ရှိနေပါတယ်။အဲ့ဒီအကြောင်းအရာတွေတဲကပိုးမွားကိစ္စမှာဆိုရင်အစ်စ်ဘွားကနေအပင်မှဲ့တဲ့အထိဖျက်ဆီးနေတဲ့ပိုးတွေရှိသလိုအပင်ဘွားနဲ့အသီးအနှံဘွားမှာဖျက်ဆီးခံရတဲ့ပိုးတွေလည်းရှိပါတယ်။အခုဆိုရင်လည်းခရုတွေဖျက်ဆီးတဲ့အန်ဒီရဲကိုစိုက်ပျိုးရာသီရောက်တိုင်းဇက်တိုက်ကျုံလာရပါတယ်။ခရုဆိုတာရေရောကုန်းမှာရှင်သန်နိုင်တဲ့အခွန်မှာတွားတွားတရဝါပါ။တောင်သူတွေရဲ့လက်ွက်တွေမှာခရုမြက်ပြဲ၊ဂုံခရုစတဲ့ခရုတွေဟာအရင်တည်းကရှိပါတယ်။အရင်တုန်းကခရုတွေဟာမျိုးစဘာအပင်ပေါင်လေးတွေကိုဖျက်ဆီးပေမဲ့တောင်သူတွေအတွက်ပြဿနာကြီးကြီးမားမားမကြုံခဲ့ပါဘူး။တောင်သူတွေလက်ရှိကြုံနေရတဲ့ရွှေဝါရောင်ခရုတွေဟာဖျက်ဆီးနိုင်မှုကြီးမားတာတွေ့ရပါတယ်။ရွှေဝါရောင်ခရုကိုက်ခံရတဲ့ဒေသတွေထဲကအစိုးဆုံးဒေသဖြစ်တဲ့အေယာဝတီတိုင်းဖြာပုံဘိုကလေးကြိုက်လက်ဒေဒီရဲစတဲ့ဒေသတွေမှာရွှေဝါရောင်ခရုတွေဟာအမြင့်ပိုင်းကျပြီးမိုးရေဝတ်တဲ့ရေနက်ကွင်းရေဂျိုဘက်ကနေခရုတွေပေါက်ဖွားလာပြီးအနှိမ့်ဘက်မြစ်ဘက်ကိုရေစည်းနဲ့အတူဆင်းလာတာမျိုးပါဒီရေထောက်မိုးများတဲ့အချိန်လေးမှာရေတွေများလာပြီးကစင်းတွေကတော့ပေါက်တွေကျော်ပြီးခရုတွေဝင်လာတာကြောင့်လေကွက်တွေတဲ့မြ мян ဆန်ဆန်ရောက်လာတတ်ပါတယ်။အေယာဝတီတိုင်းကြိုက်လက်မြို့နယ်မှာခရုကိုက်လို့ပြိုကင်းဧက20ပြက်ခဲ့တဲ့တောင်သူကိုသိန်းတန်ကပြောပါတယ်
။သူတပားကိုကြည့်လိုက်တဲ့နေရာမှာခရုရှိအောင်တပားတွေကြိုက်မှကျွန်တော်မတီးဘူး။အဲမမတီးတဲ့အခါကျတော့ငိုးပင်နေရာပြက်နေတယ်။အဲပြက်နေတဲ့အခါမှာကျွန်တော်လက်သမားရဲ့စုံတွေ့တဲ့အခါကျတော့မြေကြီးတဲ့အခါကျခရုကိုက်တာကွာတယ်။ကျွန်တော်စိုက်ပျိုးရေးတခါအကြောင်းကြားတယ်။အကြောင်းကြားတဲ့အခါကျစိုက်ပျိုးရေးကလည်းပြောက်တဲ့ကျဲရင်တော့မရနိုင်ဘူးတဲ့။ဒီကလက်သမားတွေကအကုန်လုံးပက်ဆက်မှခရုကိုက်တဲ့ပြဿနာကရှင်းလိမ့်မယ်တဲ့
ရွှေဝါရောင်ခရုကိုက်ခံရတဲ့ဒေသတွေကိုလေ့လာရင်2014မှာအေယာဝတီတိုင်းမှာစတင်ဖြစ်ခဲ့ပြီး2015မှာရန်ကုန်တိုင်းမှာကျရောက်ခဲ့ပါတယ်2016မှာမွန်ပြည်နယ်ရဲ့စပါးကင်းနေမှာခရုကိုက်ခံမှုတွေဖြစ်ပေါ်လာပြီးဒီနှစ်မှာတော့တနင်္သာရီတိုင်းမှာပါတွေ့နေရပြီဖြစ်ပါတယ်ဒါကမပေါ့စပဲထိထိရောက်ရောက်နှိမ်နှင်းဖို့လိုအပ်တာကိုပြသနေတာပါဒီနေရာမှာထူးခြားတာကအရင်နှစ်တွေကထွေးနေရတဲ့ခရုတွေအပြင်လက်ွက်တွေထဲမှာရွှေဝါရောင်ခရုတွေတွေ့လာရပါတယ်။အေယာဗရီတိုင်းမှာပြိုးပင်တွေကိုကိုက်တဲ့ခရုပုံစံမျိုးတွေဖြစ်တာကြောင့်တောင်သူတွေမှာစိုးရိမ်စိမ့်နဲ့ပြိုးကျဲစောင့်ကြည့်ရမယ့်အနေအထားမှာရှိနေပါတယ်။ဒါအပြင်မွန်ပြည်နယ်ချောင်းစုံမြို့နယ်နဲ့ကြိုင်မျောမြို့နယ်တွေရဲ့ကျေးပါတချို့မှာလည်းရွှေဝါရောင်ခရုပြဿနာတွေကြုံနေရပါတယ်။ပြိုးပင်တွေကိုခရုတွေကြိုက်တာကြောင့်၃ချိန်တိုင်းတိုင်းပြိုးပြန့်ကျရတဲ့တောင်သူတွေလည်းရှိနေပါတယ်။ရွှေဝါရောင်ခရုတွေဟာရေကြီးပြီးရေနက်တဲ့နေရာတွေမှာနေကြတာပါ။ຫນွေရာသီမှာလည်းရေမခန့်တဲ့အိုင်တွေမှာရှင်သန်နေတတ်ပါတယ်။ရွှေရောင်ခရုတွေဟာတချို့အကောင်တွေကတော့ကုန်းပေါ်မှာရှိတဲ့မြက်ပင်တွေပေါ်မှာဥတွေဥပြီးဥကိုအစင်းနဲ့တွယ်ကပ်ထားတတ်ပါတယ်။နှစ်ပတ်အကြာလောက်မှအကောင်ပေါက်လာမှလက်ခွင်းနဲ့ဆင်းလာတာပါသူတို့ရဲ့ဥဥနှုံကများတဲ့အတွက်မျိုးပွားနှုံကလည်းအယမ်းမြန်ပါတယ်ရွှေဝါရောင်ခရုတွေဟာတစ်နှစ်တည်းတစ်နှစ်ပိုများလာတဲ့အနေအထားပါခရုပြဿနာအတွက်ဖြေရှင်းဖို့တောင်သူတွေဟာပိုးသက်စေအယောင်ဆိုင်တွေမှာဖျူရာဒန်လိုခရုဈေးဝယ်သုံးသူတွေလည်းရှိနေပါတယ်ခရုဈေးကတရေကကိုတထုပ်သုံးရတာကြောင့်လက်တရေကအတွက်စေဖို့ကြက်တန်းခွဲအထိသုံးကြပါတယ်။ခရုဈေးသုံးသူတွေအနေနဲ့နေကင်းလောက်ဆေးပြန့်လိုက်တဲ့ဆိုရင်နောက်နေ့မနေ့ခရုကောင်းတွေကိုတွေ့ရပါတယ်။ဒါပေမဲ့နောက်သုံးရက်မှာလက်တွေတဲကိုခရုတွေပြန်ရောက်နေတာတွေ့ရပါတယ်။စေဖို့တွေသာကုန်ပြီးခရုပြဿနာမပြေလည်တာကြောင့်တောင်သူတွေအနေနဲ့သူတို့လက်ွက်တွေမှာစပားပြိုးကင်းတွေထပ်ဆိုင်ဖို့မစင်စားရဲသလိုဖြစ်နေပါတယ်။အေယာဝတီတိုင်းဒေဒီရဲမြို့နယ်တန်တိန်ကြီးရွာကဥတင်ထွန်းကလည်းကျဲကင်းတွေခရုကိုက်ခံရတဲ့အကြောင်းထက်လောင်းပြောပါတယ်
။ကျွန်တော်နေုံလာစန်းတရက်နှစ်ကကိုယ်ကကျဲလိုက်တယ်။ကိုယ်ကကျဲတာနေကပဲရတယ်။ကျန်တာပြက်သွားတယ်။ဟိုကျန်တဲ့နေကလည်းခရုဖြတ်စရရှိတော့အဲ့ဒါဆေးတော့တုံးတုံးတယ်။ဒါပေမဲ့နောက်တဲ့ဟာတွေကလည်းမျောလင်းလို့ရပါမလားလို့ကျွန်တော်ကစိုးရိမ်နေတယ်ပေါ့။ဒါပေမဲ့ကျွန်တော်တို့အားမလျှော့ပါဘူး။မြို့ကင်းတောင်ပြီးတော့ပြန်ဆိုင်ကြည့်မယ်။မျိုးတပါတော့တေကသုံးနှစ်နှုံးနဲ့ဆိုတော့20လောက်ဆုံးရှုံးတယ်ပေါ့
တောင်သူတွေမှာခရုအန်တရဲ့ကြောင့်ငွေကြီးဆုံးရှုံးမှုနဲ့အတူခရုကိုနိုင်မှစပားရမှဖြစ်တာကြောင့်မိုးစပားစိုက်ဖို့အတွက်အတော်လေးကိုကြောက်ရွံ့နေတာပါ လက်ရှိအနေအထားထိတောင်သူတချို့ကြုံတွေ့နေရတဲ့ခရီးပြဒနာကိုတောင်ဝင်ရှိသူတွေအနေနဲ့ကင်တွယ်ဖြေရှင်းတာမျိုးမတွေ့ရပါဘူး။တောင်သူတွေအနေနဲ့စိုက်ပျိုးရေးလုပ်ငန်းကိုရဲရဲဝံ့ဝံ့ပြန်လုပ်ကြရအောင်လက်တဧကအတွက်သီးနှံအာမခံခြေကို9000တသောင်းနှုံးတစ်ခုနဲ့သတ်မှတ်ပေးသွင်းစေပြီးသီးနှံပျက်စီးတဲ့လယ်တွေကို1-2 သိန်းသတ်မှတ်ပြီးအမခံကြီးပေးတဲ့စနစ်မျိုးတွေအကောင့်ထဲပေါ်ဆောင်ရွက်တာမျိုးလိုမျိုးအစိုးရအနေနဲ့နီလန်းရှာဖွေဆောင်ရွက်တင်ပါကြောင်းတင်ပြလိုက်ရပါတယ်ကျေးဇူးတင်ပါတယ်ရှင်ကျမခင်မျိုးတွေပါ